ဒီရပိုင် KIA နဲ့ပူးပေါင်းတပ်တွေကဗမော်မျိုးကိုထိုးစစ်အရှိန်မြင့်လာနေချိန်မှာပဲစစ်ကောင်စီကမနေ့တုန်းကဌာနချုပ်ကို drone တွေနဲ့တိုက်ခိုက်ခဲ့တယ်လို့ဖားကတ်နဲ့တခြားဒေသတွေကိုပါလေကြောင်းကပုံမိုတိုက်ခိုက်လာနေတာပါကြင်ပြည်နယ်ကအစီရင်နောက်ဆုံးအခြေအနေကိုမတ်စုမွန်ကတင်ဆက်ပေးထားပါတယ်ရှင
်ကြင်ပြည်နယ်ဗမော်မြို့မှာစစ်ကောင်စီတပ်နဲ့ KIA တပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပဲ KIA ဌာနချုပ်လိုင်ဇာမြို့ကိုစစ်ကောင်စီဘက်ကအသေးခံ drone နဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီလိုမျိုးတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA မြန်မာပိုင်းကိုအခုလိုအတည်ပြုပါတယ်
။ဟုတ်ကဲ့မနေ့ကညနေပိုင်းလောက်မှာအဲ့ဒီလိုက်ကနားမှာဟိုဆူဆိုက်ဒရုန်းပေါ့နော်အဲ့ဒါဘုံကျဲတယ်ရှိပါတယ်ဟုတ်ကဲ့။အဲ့ဒရုန်းကျတာကတော့ဇင်းပါနခါဘုံကျဲတာပဲကျပါတယ်
။ဒရုန်းကိုအဆုံးရှုံးခံပြီးဝင်ရောက်တိုက်ခိုက်တာကိုတော့အသေးခံဒရုန်းဖြစ်နေတတ်မှတ်ပြောဆိုတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုမှာလူထိခိုက်သေးပျောက်တဲ့သတင်းတော့မကြားသိရဘူးလို့ဗိုလ်မှူးကြီးနော်ဘူးကပြောပါရယ်ပြီးခဲ့တဲ့ January 24ရက်နေ့ကလည်းလိုင်ဇာမြို့ကိုအသေးခံ drone နဲ့တိုက်ခိုက်ခဲ့ပြီးတော့အခုဒီချိန်ကတော့ဒီနှစ်အတွင်းမှာဒုတိယအကြိမ်တိုက်ခိုက်တာဖြစ်ပါတယ်ဒီအပိုင်းနေအတွင်းမှာ KIA ပူးပေါင်းတပ်တွေကဗမော်မြို့ကိုထိုးစစ်အရှိန်မြင့်တင်ပြီးတော့တိုက်ခိုက်လာနေတာဖြစ်ပါတယ်စစ်ကောင်စီဘက်ကလိုင်ဇာသာမကဘဲနဲ့တခြားဒေသတွေမှာပါလေကြောင်းကနေတိုက်ခိုက်တာတွေတိုးလှုပ်လာနေတယ်လို့KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဆက်ပြောပြပါတယ
်ခုတော့လေကြောင်းနဲ့တိုက်ခိုက်တာဒီ drone နဲ့ဆူဆိုက်တိုက်ခိုက်တယ်ခတ်ချက်ပြစ်ဖြစ်နေပါတယ်ခတ်ချက်ပြစ်ဖြစ်တဲ့နေရာမှာသူတို့ကတော့အဲ့ဒီစာတင်ကြောင်းတွေနောက်ဘီလိုသူ့ရဲ့အင်းဒီဟိုရွှေတူပေါ်နေတဲ့ရွှေမော်တွေမှလည်းဘုံကျဲတော့တွေ့ရပါတယ်ကိုလုံးလုံးတကယ်တော့ဖန်ကားပဲပါလဲကြည့်ရင်မခါတုံးခလာမတီဘောပဲမလည်းဘုံကျဲတာပေါ့နော်။နောက်အဲကျွန်တော်တို့ဒီမောမောမြို့နယ်ရေမောမြို့နယ်တို့မန်စီမြို့နယ်ဘောအဲဒေတာမှာပုံမှအဲဒီဘုံကျဲတာကိုသိရပါတယ်
။ဖားကန့်ဒေတာခန့်တူကတော့ဒီလ24ရက်နေ့ညသကောင်ကျော်မှာဖားကန့်ဒေတာအခြေဆိုင် KIA တရင်6ဘက်ကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲခဲ့တယ်လို့အခုလိုပြောပြပါတယ်
။အဲဒီတမဟာကိုရှင်6ဒေတာပေါ့ဖားကန့်မြောက်ဘက်ပိုင်းအချမ်းပေါ့ပြင်းချောဘက်ကိုဂျက်ဖိုင်တာနဲ့စီးနဲ့ပုံလာချေသွားတယ်။အဲ့တော့ထိခိုက်တယ်အဲ့လိုအလောက်မရှိဘူးပြောတယ်။ဟင်းဖကန်တမကုံကဒရုန်းနဲ့စီးရ။ဖကန်တမကုံအဲ့မင်းချင်းဆိုင်ကဒီဆန်းကျယ်ဖျားကုံကိုဒရုန်းနဲ့ပုံလာချသွားတယ်လုံးပေါ့60တိ။ပြင်းချောဘက်ဘုံခါခါလာချေတယ်။ဆက်ခဲ့တဲ့10လောက်ကပုံလာချေသွားသေးတယ်။အခုလိုက်ကချေရပေါ့နော်။ဒီနေ့ထမဖကန်ဘက်ဘုံကြော်လာချေရပေါ့။
ဒီလ19ရက်နေ့ကလည်းမိုးမောက်မြွတ်နယ်ဝက်ငင်းနယ်နှင်းဤရွာတွေကိုလေကြောင်းကနေစစ်ကောင်စီကတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာမိသားစုဝင်9ဦးသေဆုံးခဲ့ရတယ်လို့အနည်းဆုံး4ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ KIA ရဲ့သတင်းဌာနတစ်ခုဖြစ်တဲ့ Liza TV ကတော့ပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းလေကြောင်းကနေတိုက်ခိုက်လို့အရက်သား14ဦးသေဆုံးပြီးတော့11ဦးဒဏ်ရာရခဲ့တယ်လို့ဒီလ23ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။ဒီလိုလေကြောင်းတိုက်ခိုက်မှုသတင်းအနေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသလိုထိခိုက်ဒဏ်ရာရတဲ့သတင်းအနေနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတည်ပြုချက်ရဖို့စူးစမ်းနေစေဖြစ်ပါတယ်ရှင်။